မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီရက်ပိုင်အကြံဖက်တပ်ဖြတ်မှုသတင်းတွေဟာဆက်စုပ်ဖွဲ့ရတုံးလုပ်ဖွဲ့ရဖြစ်ပြီးအကြံဖက်မှုတွေရက်တန့်သွားရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေ
Turning to Myanmar, I can tell you that the Secretary General reiterates his deep concern.
The UN Human Rights Office says that as of today,
ဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်နှိမ်နင်းနေတာမှာပြီးခဲ့တဲ့တောက်ကြန်နေ့နောက်ပိုင်းဆန္ဒပြသူ၉၀သုံးဦးသေဆုံးရာကြောင်းသတင်းတွေကဖော်ပြထားပြီးဒီထဲကအများစုကပုဂိုးမျိုးကဖြစ်ကြပါတယ်ဆန္ဒပြသူတွေကိုလက်နက်ကြီးတွေအသုံးပြုဖြိုခွင်းနေတယ်ဆိုတဲ့သတင်းတွေအပေါ်မှာအထူးပဲစိုးရိမ်နေလို့လဲမြန်မာဆိုင်ရာကုလသမဂ